2016ခုနှစ်မှာသမရအာဏာကိုလွှဲပြောင်းတဲ့အခမ်းအနားကျင်းပနိုင်ရေးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နဲ့သမရဦးသိန်းစိန်အစိုးရနှစ်ဖက်ကိုယ်စားလှယ်တွေအင်္ဂါနေ့ကနေပြီးတော့မှတွေ့ဆုံခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအာဏာလွှဲပြောင်းရေးဒေါ်ဆန်းစုကြည်နဲ့သမရဦးသိန်းစိန်အစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပွဲရလဒ်ကိုအကောင့်ထယ်ဖော်တဲ့အနေနဲ့ဆက်ပြီးတော့နှစ်ဖက်ဆွေးနွေးကြတာဖြစ်တဲ့အကြောင်းသမရရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပြတာကိုဆက်ပြီးတော့တင်ပြမှာပါရှင်။2015ရွေးကောက်ပွဲအပြတ်အသတ်အနိုင်ရထားတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ဘက်ကအသွင်ကူးပြောင်းရေးအဖွဲ့နဲ့လက်ရှိအစိုးရဘက်ကနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီတို့ကြားပထမဆုံးချိန်ဒီဇင်ဘာလ22ရက်နေ့ညနေပိုင်းကနေပြည်တော်မှာဆွေးနွေးခဲ့ကြတာပါ။အဲ့ဒီမှာဆွေးနွေးတဲ့အဓိကအကြောင်းအရာတွေနဲ့ပတ်သက်လို့သမရယုံရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါဗျ။အစိုးရဘက်က
ဆိုကျွန်တော်တို့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီအဲ့ဒီကတော့ဆိုရင်ကျွန်တော်တို့တော်စုဖွဲ့ထားတဲ့အပြင်ကူပြောင်းရေးအဖွဲ့ပေါ့နော်ဒီဖွဲ့ကဟိုပထမပြီးခဲ့တဲ့တစ်ဖက်ကျော်ကတော့ကျွန်တော်တို့တော်စုနဲ့မိတ်ဆက်သဘောမျိုးတွေ့ပြီးပေါ့နော်အခုကတော့အဖွဲ့နှစ်ဖွဲ့အကြား official အစီအစဉ်အဲ့ဒါကိုကျွန်တော်တို့နေပြီးတော့ရုံးစုရှိမှာမနေ့ပြုလုပ်ခဲ့တာဖြစ်ပါတယ်ဒါပထမဆုံးတင်နေတဲ့အစီအစဉ်ကအဲ့ဒီနေ့တူမှာကျွန်တော်တို့တွေ့တဲ့အခါမှာတော့အဓိကအဖြစ်နှစ်ပိုင်းပေါ့ကျွန်တော်တို့ဆွေးနွေးပြီးပါတယ်နံပါတ်၁ကတော့ကျွန်တော်တို့နိုင်ငံတော်တကယ်တောင်းလျှောက်မှုခံလာ哦အဲ့ဒါကိုကျွန်တော်တို့ပမာအင်တို့မှာဆင်မပြီးလို့လည်းရထားချက်ဆွေးနွေးရတယ်ဒုတိယပိုင်းကတော့ကျွန်တော်တို့ဝင်ခံလာတယ်လျှောက်မှုဆင်မပြကြနဲ့အဲ့လိုမျိုးဆောင်ရွက်သွားပြီးပြောင်းရွှေ့နေအဲ့ဒါကိုဆွေးနွေးရတယ်
အာဏာလွှဲပြောင်းရေးမှာအဓိကကြုံတွေ့နိုင်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးလေလာသုံးသပ်နေသူဒေါက်တာရံမျိုးသိန်းကတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျ။အ
ာဏာလွှဲပြောင်းတဲ့အခမ်းအနားကအဲကျွန်တော်တို့ဒီချင်းတစ်ချိန်ကလုပ်ခဲ့တဲ့အစဉ်လာရကြည့်မယ်ဆိုရင်2016ခုနှစ်ကျွန်တော်တို့မတ်လ31ရက်မှာဖြစ်ဖို့အလားအလာများတယ်လို့ထင်ပါတယ်ဗျ။ပထမဆုံးကတော့ကျွန်တော်တို့ဝင်ကြီးဌာနလိုက်ဆွဲပြောင်းတဲ့နေရာမှာဝင်ကြီးဌာနတစ်ခုချင်းစီရဲ့ဒီရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေရောမရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေရောနဲ့ပတ်သက်တဲ့ဟိုအပေးစိတ်စီရင်စရာနောက်ပေးရန်ရှိချရန်ရှိနဲ့ပတ်သက်တဲ့အပေးစိတ်စီရင်စရာတွေကိုလွှဲပြောင်းရမှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့အတော့ကိုအချိန်ယူပြီးတော့ဟိုအချိန်ပေးပြီးတော့စနစ်တကျဆွဲပြောင်းနိုင်မှသာနော် NLD အစိုးရအနေနဲ့မျက်နှာကောင်းရနိုင်မယ်လို့ကျွန်တော်ကတော့မြင်နေကြ
။ဒုတိယအကြိမ်အစည်းအဝေးကိုတော့နှစ်ဖက်ညှိနှိုင်းပြီးဆက်လက်ပြုလုပ်သွားဖို့ရှိတယ်လို့သမရယုံရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါရယ်။အခုလိုဝင်ကြီးဌာနအလိုက်ပိုင်ဆိုင်မှုတွေလက်ရှိဘတ်ဂျက်အရာသုံးထားတဲ့ငွေတွေအားလုံးကိုတော့တက်ဆိုင်ရာဝင်ကြီးဌာနအလိုက်ဌာနတွင်းမှာစည်းင်းစစ်တွေနဲ့ပြန်ပြီးစစ်နေတဲ့အကြောင်းပြန်ကြားရေးဝင်ကြီးဦးရဲထွတ်က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားပါရယ်။လက်ရှိအစိုးရရဲ့ငားနှစ်စီမံကိန်းတွေကိုဆက်လုပ်မလားမလုပ်ဘူးလားဆိုတာကတော့နောက်တက်လာမယ့်အစိုးရရဲ့အဆုံးဖြတ်ပေါ်မှာပဲမူတည်မှာဖြစ်တယ်လို့ဦးရဲထွတ်ကပြောပါရယ်။မနေ့ကဆွေးနွေးပွဲမှာ NLD ကိုယ်စားလှယ်အဖွဲ့ကိုဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကဦးဆောင်ပြီးတော့အစိုးရကိုယ်စားလှယ်အဖွဲ့ကိုတော့ပြည်ထောင်စုဝန်ကြီးဦးရဲထွတ်နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးလာထွန်းစောက်လုပ်ရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမမောင်အောင်နဲ့နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေးတို့ကတက်ရောက်ခဲ့ကြပါရဲ့ရှင်။